ဒီကနေ့စက်တင်ဘာလ19ရက်ဗုဒ္ဓဟူးနေ့မှာအမေရိကန်ကွန်ဂရက်စ်လွှတ်တော်မှာ Congressional Gold Medal အမေရိကန်ကွန်ဂရက်စ်လွှတ်တော်က2008ခုနှစ်ကတည်းကပေးအပ်ထားတဲ့အရက်ဖက်ဆိုင်ရာအမြင့်ဆုံးသောဂုဏ်သူဆောင်ရွှေတဆိပ်ဆုကိုကိုယ်တိုင်လက်ခံရယူမယ်နိုဘယ်ငြိမ်းချမ်းရေးဆုရှင်မြန်မာဒီမိုကရေစီကောင်းဆောင်ဒေါက်အောင်ဆန်းစုကြည်ကမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးပြုပြင်ပြောင်းလဲမှုအခြေအနေတွေဟာနောက်ကျောင်းပြန်မလည်နိုင်တော့ဘူးဆိုတဲ့အနေအထားမျိုးမဟုတ်ပေမဲ့လက်ရှိဖြစ်ပေါ်နေတဲ့တိုးတက်မှုတွေအပေါ်မှာအခုထိတော့ကျေနပ်မိပါတယ်လို့ VOA ကိုပြောဆိုပါတယ်။ Washington DC က VOA ဌာနချုပ်ကိုအင်္ဂါနေ့မှာလာရောက်လည်ပတ်ခဲ့တဲ့ဒေါ်အောင်ဆန်းစုကြည်ကိုအမေရိကန်နိုင်ငံခြားရေးဌာန VOA သတင်းတောင်း Scott Stan က VOA Stereo မှာတွေ့ဆုံမေးမြန်းတော့အဲ့လိုပြောဆိုခဲ့တာပါ။အပြည့်အစုံကိုမဲအေးတနာချုပ်ကဆက်ပြီးတော့ပြောပြပေးပါရှင်။
ဟုတ်ကဲ့ပါရှင်မြန်မာနိုင်ငံမှာလွန်ခဲ့တဲ့နှစ်နှစ်အတွင်းမှာနိုင်ငံရေးအပြောင်းအလဲတွေဖြစ်ပေါ်တဲ့နှုန်းကအမတန်မှထူးခြားရလို့ပြောရပါမယ်ဒေါ်အောင်ဆန်းစုကြည်နေအိမ်ကျေချုပ်ကနေပြီးတော့လွတ်မြောက်လာတာကအစသူလွတ်တော်မှာနေရာရလာတာမြန်မာအစိုးရအပေါ်အနောက်နိုင်ငံတွေရဲ့အရေးယူပိတ်ဆို့မှုအများစုကိုပယ်ဖျက်ပေးလိုက်တာနဲ့ဒီသတင်းပတ်အတွင်းမှာနိုင်ငံရေးအကျဉ်းသား69ယောက်ကိုလွတ်ပေးလိုက်တာအဆုံးအဖြစ်ဖြစ်တွေကဟိုရင်ကမျှော်လင့်လို့မရနိုင်တဲ့ဖြစ်ရပ်တွေပါဒါမဲ့လေပြောင်းလဲမှုအတွက်စစ်တပ်ကအပြည့်အဝမလုံဆောင်ပေးဘဲနဲ့တော့မြန်မာနိုင်ငံရဲ့ပြောင်းလဲမှုကနောက်ကျောင်းပြန်မလှည့်နိုင်တဲ့အခြေအနေမရှိသေးပါဘူးလို့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကပြောပါတယ
် Under the present constitution the army can always take over all powers of government if they think this is necessary so until
ဒါရှိဖွဲ့စည်းပုံအခြေခံဥပဒေအရဆိုရင်စစ်တပ်ကလိုအပ်တယ်ထင်ရင်အစိုးရတစ်ဖွဲ့လုံးကိုထိန်းချုပ်လိုက်နိုင်ပါတယ်ဒါကြောင့်ဒီမိုကရေစီရဲ့လုပ်ငန်းစဉ်ကိုစစ်တပ်ကဒဇိုက်မမတ်နဲ့တည်တည်ချာချာထောက်ခံမှုပေးတာတွေ့ရတော့မှဒီလုပ်ငန်းစဉ်နောက်ကျောင်းပြန်မလှည့်နိုင်တော့ဘူးလို့ပြောရမှာပါဒါပေမဲ့နောက်ကျောင်းပြန်လှည့်သွားမလားဆိုပြီးတော့အရန်ကြောက်နေဖို့လည်းမလိုဘူးလို့ကျွန်မထင်ပါတယ
်မြန်မာနိုင်ငံကိုစစ်တပ်ကဆယ်စုနှစ်ပေါင်းများစွာအုပ်ချုပ်လာခဲ့ပြီးအတိုက်အခံအားလုံးကိုလည်းဖိနှိပ်ထားခဲ့တာပါအဲဒါကြောင့်အမေရိကန်ပြည်အောင်စုနဲ့တခြားနိုင်ငံအများပြားကမြန်မာအစိုးရကိုစီးပွားရေးအရေးယူပိတ်ဆို့ထားခဲ့ပါတယ်2010ခုနှစ်မှာတော့ရွေးကောက်ပွဲကျင်းပပြီးတော့စစ်တပ်နဲ့နီးကပ်တဲ့ဆက်ဆံရေးရှိနေစေစစ်ဗိုလ်ချုပ်ဟောင်းတူဖြစ်တဲ့သမရသစ်တက်လာခဲ့ပါတယ်။အဲဒီအစိုးရသစ်ကနိုင်ငံရေးစီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုတဖြည်းဖြည်းနဲ့လှုပ်ဆောင်လာခဲ့လို့အမေရိကန်ပြည်အောင်စုကလည်းအရေးယူပိတ်ဆို့မှုတွေကိုရှော့ချပေးခဲ့ပါတယ်။ဒီလိုအမေရိကန်ပြည်အောင်စုရဲ့စီးပွားရေးဆိုင်ရာတန်းခတ်ပိတ်ဆို့မှုတွေကိုဖယ်ရှားပေးလိုက်တာကိုထောက်ခံမှာကြောင့်နဲ့မြန်မာပြည်သူလူထုအနေနဲ့သူတို့ခြေထောက်ပေါ်သူတို့ရပ်တည်ရမယ့်အချိန်ရောက်ပါပြီလို့ဒေါ်အောင်ဆန်းစုကြည်က VOA ရုံးချုပ်ကတွေးဆမေးမြန်းခံမှာအခုလိုပြောသွားခဲ့ပါတယ
် There have been many claims that sanctions have hurt Burma economically but I do not agree with that point of view because if you look at
ပြည်သူမှုကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးထိခိုက်ကြတယ်လို့ပြောကြတာပြီးအများကြီးရှိပါတယ်ကျွန်မကတော့အဲ့လိုမမြင်ပါဘူးဥပမာနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ရဲ့အစည်းအဝေးခန်းစာတွေကိုကြည့်ရင်တွေ့နိုင်ပါတယ်မြန်မာနိုင်ငံအပေါ်စီးပွားရေးအရာရိုက်ခတ်တာတိတ်အရေးမကြီးဘူးလို့ပြောထားပါတယ်ဒါပေမဲ့နိုင်ငံရေးအရာရိုက်ခတ်မှုကတော့ပြင်းထန်တယ်လို့ကျွန်မထင်ပါတယ်။အဲ့ဒါကကျွန်မတို့ရဲ့ဒီမိုကရေစီရေးတိုက်ပွဲကိုအထောက်အကူဖြစ်စေခဲ့ပါတယ်
။ဒေါ်အောင်ဆန်းစုကြည်ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဖြစ်နေနှစ်ပေါင်း20နီးပါးအကျဉ်းချခံထားရတာဖြစ်ပါတယ်။အဲ့လိုအကျဉ်းချနေစဉ်ကာလတစ်လျှောက်လုံးမှာလဲသူဟာလမ်းကြောင်းမှန်ပေါ်ရှောက်လန်းနေတာဖြစ်တယ်လို့ကိုဖါကိုယုံကြည်ထားခဲ့ပြီးအဲ့ဒီလမ်းကြောင်းအတိုင်းပဲဆက်လျှောက်သွားဖို့လဲတရားပြင်ဆင်ထားခဲ့တယ်လို့ဆိုပါတယ်။သူကိုလေးစားတဲ့တခြားနိုင်ငံတွေကလူတွေလဲသူ့လိုအခြေအနေမျိုးနဲ့ရင်ဆိုင်ရတဲ့အခါမှာဘာလို့တင်လဲဆိုတာကိုဒေါ်အောင်ဆန်းစုကြည်ကအခုလိုမျိုးအကြံပေးသွားခဲ့ပါတယ်
First of all I would say don't give up hope at the same time I would say there's no hope without endeavor you've got to work you've got
to ဒီမှာဆုံးကျွန်မပြောချင်တာကတော့ညှော်လင့်ချက်ကိုမစွန့်လွတ်ကြဘူးပါဒါပေမဲ့တပြိုင်တည်းမှာပဲတကယ်ကြိုးပမ်းလှုပ်ဆောင်မှုမပါဘဲညှော်လင့်နေုံနဲ့တော့ဘာမှဖြစ်လာမှာမဟုတ်ဘူးဆိုတာကိုလည်းကျွန်မသတိပေးချင်ပါတယ်ကိုယ်တိုင်လှုပ်ဆောင်ကြရမယ်အားထုတ်ကြိုးပမ်းကြရမှာပါထိုင်နေပြီးမျှော်လင့်ရုံနဲ့မပြီးပါဘူးကို့မျှော်လင့်ချက်တွေအကောင့်ထဲပေါ်လာဖို့ကိုယ်တိုင်လှုပ်ယူကြရမှာပါ
နှစ်ပေါင်း20ကျော်ကာလအတွင်းမှာအမေရိကန်ပြည်အောင်စုကိုပထမဆုံးအချိန်ရောက်ရှိလာခဲ့တဲ့ဒေါ်အောင်ဆန်းစုကြည်ဟာ1986ခုနှစ်မှာပထမဆုံးအချိန်ဖြစ်တဲ့ဗိုလ်ချုပ်ကြီးဂျော့ဂျ်ဝါရှင်တန်ကိုချီးမြှင့်ခဲ့တဲ့ဒီ Congressional Gold Medal လွတ်တော်ကပေးအပ်တဲ့ရက်ဖက်ဆိုင်ရာအမြင့်ဆုံးဂုဏ်သူဆောင်ရွှေတဆိပ်ဆုကိုဒီကနေ့ဗုဒ္ဓဟူးနေ့ဒေသစံတော်ချိန်3နာရီကျော်မှလက်ခံရယူမှာဖြစ်ပါတယ်။ဗြိတိသျှဝင်ကြီးချုပ်ဟောင်းနေဖြစ်ကြတဲ့ Winston Churchill နဲ့ Tony Blair ၊တောင်အာဖရိကသမ္မတဟောင်း Nelson Mandela ၊ကွာလာလွန်ပူပယဟန်မင်ကြီးဒုတိယမြောက် John Ball တို့လည်းဒီစုကိုရရှိခဲ့ကြပူတာဖြစ်ပါတယ်ရှင်။